ထိုင်းနိုင်ငံတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဟာအရင်အပတ်တွေကတည်းက20လောက်တိုးလာပြီးဆေးရုံတက်ရသူတွေ3000လောက်ရှိလာခဲ့တယ်လို့သေဆုံးမှုကလည်း80နီးပါးရှိလာတယ်လို့ကျွန်မရဲ့တာဝန်ခံတွေကထုတ်ပြန်ပါတယ်။ထိုင်းနိုင်ငံမှာရောက်နေကြတဲ့မြန်မာနိုင်ငံသား
ရှိပြောင်းအဲ့လိုမျိုးဖြစ်တယ်ပေါ့နော်။ဟိုလူကတော့တအားကြီးမသိတိုင်းမလဲသေးဘူးပေါ့။နောက်ပြီးနောက်နှရတောင်ရလာနောက်ပိုင်းကျတော့လောလုံးကြီးကိုလဲတော့တာပဲ။လဲတော့ဟိုတာပေါ့နော်။မူးတာတွေပါရစ်လာတယ်။အားနေတာပေါ့နော်။ ဟိုဟာဆောင်းနေဆိုးမယ်နှာမွန်တာတို့ကိုလည်းကြိုက်တာတွေပါရစ်ဖြစ်တယ်။ဟာနှစ်ရက်သုံးရက်လောက်တော့အဲ့ရထဲမှာလဲနေတယ်။အဲ့လိုပဲပေါ့နော်။စေသားဟိုကူအစားတောက်ပြန်စားရင်လည်းပေါ့နော်။အားပြန်ဖြီးတော့တတ်တာလာတယ်။ဒါလူငယ်ပိုင်းမှာဖြစ်ရင်တော့ဘာမှမဖြစ်ဘူးပေါ့နော်။လူကြီးပိုင်းကျတော့နည်းနည်းရက်ရှိမယ်ကိုခံအားပြန်ကောင်းဖို့တော့ပေါ့နော်။အများကြီးလိုတယ်ပေါ့။ဟိုနောက်ပြီးတော့မိသား
ูละไก่ดาวเชียนเน็ตเราจาเนี่ยดิกูละไก่เดียวติจาน้องลอยมากองดิว
ကိုဗစ် -19 မျိုးကွဲသစ်ကြောင့်ထိုင်းနိုင်ငံရဲ့အဓိကဝင်ငွေတစ်ခုဖြစ်တဲ့ကမ္ဘာလှည့်ခရီးသွားလုပ်ငန်းကိုထိခိုက်တာမျိုးမရှိပေမဲ့ကျောင်းနေစာဖွင့်တဲ့ကာလလည်းဖြစ်တာမို့ပိုးကူးတာတွေများလာနိုင်တယ်လို့ကျန်းမာရေးဌာနကကြေညာပေးထားပါတယ်။ထိုင်းနိုင်ငံမှာရှိကြတဲ့မြန်မာနိုင်ငံသားတွေအပါအဝင်လူငယ်တွေကြားမှာလည်း vape လို့ခေါ်တဲ့ e-cigarette တောက်ကြတာ weed လို့ခေါ်တဲ့စေးကျောက်သုံးဆွဲကြတာတွေကလည်းကိုဗစ်ကူးစက်ဖြစ်ပွားမှုကိုအားပြရာရောက်တာကြောင့်အဲ့ဒါတွေကိုအခုကာလတွေမှာသတိထားဆင်ခြင်သင့်တယ်လို့ဒေါက်တာအောင်စုထွန်းကပြောပါတယ
်။ကျွန်တော်မြန်မာနိုင်ငံသားတွေကကြောင့်ဒီမှာရောက်လာပြီးတော့အဲ့ဒီဒီကျမိုင်းနဲ့ပတ်သက်တဲ့ပြဿနာကြောင့်ဟိုဒီဖက်ကတ်တွေလောက်တာမျိုးရှိတယ်အထောက်အထားမရှိသေးတဲ့လူတွေလည်းရှိတယ်။ဒါပေမဲ့အထောက်အထားရှိတဲ့လူတွေအတွက်ဆိုရင်တောင်မှကျွန်တော်ဒီခိုင်းရကျမိုင်းစနစ်တည်းစည်းကြည့်နေကျတော့ကျွန်တော်တို့ကဘာမှမကြည့်ခင်မှာကြိုတင်ကာကွယ်ဖို့အရေးကြီးဆုံးပဲ။အဲ့တော့ကိုဗစ်ကိုပေါ်ပေါ်ရွရွမနေနဲ့ကိုဗစ်လက္ခဏာတွေဖြစ်ပြီဆိုရင်လည်းနေဆရာအစီအစဉ်တွေတောက်ပြဖို့လိုတယ်လို့ကိုဗစ်မရှိခင်ကခဏကြိုတင်ကာကွယ်မှဟာရလုပ်ရမယ်။ပြီးရခါကျတော့ကျွန်တော်တို့ကဒီကိုဗစ်ဗိုင်းရပ်စ်ဖြစ်တဲ့အတွက်ဗိုင်းရပ်စ်ကိုမဝင်အောင်ဝင်ခဲ့ရင်လည်းရောဂါလက္ခဏာမပြင်းတော့ခုမှခုခံအားတက်အောင်လို့ကျွန်တော်တို့အစားအသောက်နေထိုင်ဆင်ခြင်မှုလိုတယ်။အဲ့တော့အစားအသောက်နေထိုင်ဘယ်လိုမျိုးလဲဆိုတော့ဒီကာလရတုလည်းတအားပူရအရက်တွေတအားတောက်တာမျိုးရှောင်ကျဉ်တင်တယ်ပြည့်ခါကြတော့ဒီကာလမှာကျွန်တော်တို့လူငယ်တွေကြားရမှာအခုဒီကျွန်တော်မြန်မာလူငယ်ရမှာအပင်များလာတာဖေပင်လို့ခေါ်တဲ့ e-cigarette တွေတောက်တာအဲ့ဒါတကယ်ကလေးတွေတောက်ချင်လို့တောက်တာမဟုတ်ဘူးသူကလေချင်းချင်းကြားမှာ fashion သဘောမျိုးနဲ့ style သဘောမျိုးဆိုပြီးတောက်နေကြ style လုပ်ပြီးတောက်တတ်ကြတယ်ပို့ပြီးစိုးရမျိုးတွေ့ရတတ်တယ်အဲ့ကြောင့်ဖေပင်ကိုအစားကိုမလုပ်ပါနဲ့ပြီးရင်ခုနောက်ပိုင်းဒီမှာဆိုရင်ကျွန်တော်ဝီးနဲ့ပတ်သက်တဲ့အားတွေလည်းတွေ့ရဝီးဆိုရင်လည်းကျွန်တော်ကမပြွင့်သေးဘူးတုံးကျင်တယ်ဆိုရင်တော့မှစားတဲ့ဟာမျိုးလောက်ကပို့ပြီးအဆင်ပြေတယ်ဘာဖြစ်လို့လဲဆိုတော့ covid သာဖြစ်ခင်ပို့ပြီးစိုးရမျိုးဖြစ်တတ်တယ်ကျတော့ကျွန်တော်မြန်မာနိုင်ငံသားတွေအတွက်ဟိုဒီအရက်တွေအရက်တွေစာအလွန်ကျွန်းတောက်တာမျိုးတွေဆလိတ်တွေဝိတွေတောက်တာမျိုးတွေရှောင်ကျဉ်တင်နေဖိတ်တွေကိုဆက်ပြီးအဆောက်အအုံမလုပ်ပြီးဒီကိုဗစ်လက္ခဏာဖြစ်ပြီးဆိုရင်လည်းများစွာကိုအောင်ကောက်ွယ်ဆောက်ရှောက်ပြီးပါပြီးရင်ဒီလိုမျိုးမျိုးနဲ့ယောဂသင်ရှင်နဲ့ပတ်ဝန်းကျင်တိဆောက်ပေးပါလို့ကျွန်မရ
ဒါအပြင်လူစုလူဝေးကြားမှာအလုပ်လုပ်ကိုင်နေကြတဲ့ရွှေ့ပြောင်းအလုပ်သမားတွေအနေနဲ့လည်းကူးစက်မှုမရှိအောင်ကြိုတင်ကာကွယ်မှုတွေသတိထားလှုပ်ဆောင်မှုလိုတယ်လို့ဆိုပါတယ်။ထိုင်းအစိုးရကတော့ဗိုင်းရပ်စ်မျိုးကွဲသစ်အတွက်ကာကွယ်ဆေးတွေကိုအပီလာနောက်ဆုံးပတ်တွေကလေးကဆေးရုံတွေမှာအခမဲ့ထိုးပေးပြီးပိုးပြန့်ပွားတာတွေကိုကာကွယ်ထိန်းချုပ်ရင်းစီးပွားရေးလုပ်ငန်းတွေကိုမထိခိုက်အောင်ပြင်ဆင်ထားတယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်ရှင်။ကျွန်မညညွန်လွန်ပါ